မကြာခင်ရပ်ပိုင်းအတွင်းမှာပဲထိုင်းနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအတွက်ပြည်လုံးကျွတ်ဆန္ဒခံယူပွဲကြီးကျင်းပတော့မှာမို့ထိုင်းအစိုးရဘက်ကလူညုံရေးအထူးတင်းကျပ်ထားလို့ထိုင်းရောက်မြန်မာနိုင်ငံသားတွေနဲ့မြန်မာလူသမားတွေတတိရှိရှိနေတိုင်းသွားလာကြဖို့ဘန်ကောက်မြန်မာတန်ယုံကတတိပေးနှိုးဆော်လိုက်ပါတယ်ထိုင်းနိုင်ငံအတွင်းခီးသွားလာကြတဲ့အခါတပ်တီကန်အထောက်အထားတွေကိုမိမိနဲ့ကိုယ်နဲ့မကွာယူဆောင်သွားကြဖို့ကိုလည်းတိုက်တွန်းထားတာဖြစ်ပါတယ်အပြည့်စုံကိုတော့ဆက်သွယ်မိမြန်လာတဲ့မတ်ဆွေမွန်ကပြောပြမှာပ
ါထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကနေ2016ခုနှစ်ဩဂုတ်လ1ရက်နေ့နေဆွဲနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအတွက်အထူးတတိပေးနှိုးဆော်စာထုတ်ပြန်လိုက်ပါတယ်ထိုင်းနိုင်ငံထဲမှာလာမယ့်ဩဂုတ်လ9ရက်နေ့မှာထိုင်းနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအတွက်ပြည်လုံးကျွတ်ဆန္ဒခံယူပွဲကျင်းပပြုလုပ်မှာဖြစ်တဲ့အတွက်ထိုင်းနိုင်ငံအစိုးရဘက်ကလုံခြုံရေးရဲတပ်ဖွဲ့ဝင်အင်အားအမြောက်များတုံးပြီးတော့လုံခြုံရေးတိုးမြှင့်ချထားမှာဖြစ်လို့ထိုင်းနိုင်ငံရောက်မြန်မာတွေလုံခြုံရေးအထူးတတိရှိကြဖို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကအထူးတတိပေးလိုက်တာပါထိုင်းနိုင်ငံမှာအခုလိုဆန္ဒခံယူပွဲအတွက်လုံခြုံရေးတင်းကျပ်နေတာနဲ့တပြိုင်တည်းထိုင်းရောက်အလို့သမားတွေအတွက်စီမံချက်တွေနဲ့အရေးယူတာတွေရှိနေတဲ့အတွက်ပို့ပြီးတော့တတိနဲ့နေထိုင်ကြဖို့ထိုင်းနိုင်ငံဘန်ကောက်မြို့အခြေစိုက်ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကတန်မှုကြီးဥဝနဟန်က VOA မြန်မာပိုင်းကိုပြောပါတယ
်ထိုင်းမှာလည်းဖွဲ့စည်းပုံအခြေခံဥပဒေကဒီလိုမျိုးဆန္ဒခံယူပွဲကို9ရက်နေမှာလုပ်တော့မယ်လေကျင်းပတော့မယ်အဲ့တော့ကြောင့်မို့သူတို့ကလည်းလုံခြုံရေးကိုတင်းကျပ်နေတာကာလဖြစ်နေတာပေါ့နော်ပြီးတော့လည်းအဲ့အလို့သမားတွေနဲ့ပတ်သက်လို့လည်းစီမံချက်လိုမျိုးဆောင်ရွက်နေတာဖြစ်တယ်လေအခုတရားဝင်အထောက်ထားမဲ့အလို့သမားတွေကိုစမ်းကြည့်ပြီးတော့နေရာပြန်ပို့ရတော့လည်းလုပ်နေတာပေါ့နော်အဲ့လိုမျိုးအချိန်ကာလဆိုတော့ကျွန်တော်တို့ကလည်းကိုယ်နိုင်ငံသားတွေဟိုဘာမှထိခိုက်နေတာမရှိအောင်ကြိုးတင်တတိပေးထားတဲ့ဘောမျိုးပေါ့ခင်ဗျာ။ဟိုအတိုင်းမှာဆိုတာလည်းကျွန်တော်တို့ပြည်တယ်မှာနိုင်ငံရေးကလည်းနည်းနည်းဆိုတာရှုပ်ထွေးနေတဲ့အနေထားတော့ရှိတာပေါ့နော်။တို့ competition ပုံမှာလည်းကြိုးမျိုးလာတဲ့ဖွဲ့စည်းလို့နိုင်ငံပါတီလို့ကလည်းရှိနေတော့လေ။အဲ့ဒါကြောင့်ပါကျွန်တော်တို့ကလည်းဘလို့နည်းနဲ့ပါအကြောင်းမရှိဘူးနော်။ကိုယ်နိုင်ငံသားတွေတော့အလေပဲလာလာဒီမှာပဲနေရလို့ရှိတယ်လေ။ညာတင်ရရှိတဲ့အခုကလည်းမှဟိုကျူတဆိုင်သွားလာပြီးနေတာပေါ့နော်။ဘုံပြဖြစ်ခဲ့လို့ရှိရင်ကိုယ်နိုင်ငံသားတွေပါပါဖြစ်နေကြည့်ဦးပေါ့ဗျာကျွန်တော်တို့ရဲ့စီစဉ်မှာတော့အဲ့ဒီအရင်ကြီးကာလမှလို့တတိပေးထားတဲ့ဘောပေါ့ခုကစစ်ဆေးမှုတွေရတယ်အများတော်လေးတင်းကျပ်လို့နေကာလဖြစ်တော့အဲကိုနဲ့ password နဲ့ password နော်ဟို any ID ပေါ့နော်အဲ့တော့တပ်ပြည်ကထောက်ထားတော့ဟိုကြည့်သွားတဲ့ချိန်မှာဟိုထက်သွားဖို့လိုတာပေါ့
ထိုင်းနိုင်ငံရောက်မြန်မာတွေအခက်အခဲတစုံတရာရှိလာရင်ဆက်သွဲဖို့အတွက်ကိုလည်းစင်ညာချက်ထဲမှာတန်မှုကြီးတန်မှုဒုတိယအတွင်းဝင်နဲ့အလုသမတန်အရာရှိစားတဲ့တန်ယုံတာဝန်ခံ5ဦးရဲ့နာမည်နဲ့ဖုန်းနံပါတ်တွေကိုဖော်ပြထားပြီးတော့နေ့ညအချိန်မရွေးဆက်သွဲနိုင်ပါတယ်ဆိုတာကိုလည်းတန်မှုကြီးဦးဝနာဟန်ကပြောပါတယ
်ဟုတ်ဆက်လို့ရပါတယ်ဒါကကျွန်တော်ရဲ့ mobile phone နံပါတ်ခင်ဗျနေ့ရောညရောဆက်လို့ရပါတယ်
အခုချိန်ကတော့ထိုင်းနိုင်ငံမှာနိုင်ငံရေးရေချိန်မြင့်နေတဲ့အချိန်ဖြစ်လို့ကိုယ်နဲ့မဆိုင်တဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာမပါဝင်ကြဖို့ကိုလည်းထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေအတွက်ဥပဒေအကြံပေးရှေ့နေဦးအောင်မျိုးတန်ကလည်းတတိပေးပါတယ
်။ဖွဲ့စည်းပုံအခြေခံဥပဒေကိုသဘောတူမတူဆိုပြီးတော့စစ်အစိုးရကနေပြီးတော့ချပြပေးမယ်ဥပဒေပေါ်မှာဝိဝါဒကိုယ်လဲမှုတွေထိုင်းနိုင်ငံထဲမှာတော်တော်များပြားကျင်းပနေတာဒီသာရှိပါတယ်။အဲ့လိုကျင်းပနေတဲ့အခြေချားထဲမှာမိမိနိုင်ငံသားများအနေနဲ့အသွားမတော်အနေမတော်ခဲ့ရင်ဒုက္ခရောက်မှာဆိုလို့ဒီကိစ္စအနေမှာကျွန်တော်တို့တက်နိုင်တယ်များဆင်းရဲခြင်းနဲ့သွားလာပြီးဆိုလို့ရှိရင်လေထောက်ထားပြည်သူအောင်ယူဆောင်ပြီးတော့သွားလာဖို့လိုအပ်မှာသွားလာဖို့ဆိုတဲ့အရာတွေအလုံးလူသမားတွေနဲ့ပြည်သိကြပါတယ
်အခုဆိုရင်တော့ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလို့သမားတွေအတွက်အထူးတတိပေးကြေညာချက်တွေနဲ့ဆောင်ရွက်ဆောင်ရွက်အချက်တွေကိုအလို့သမားရေးလှုပ်ရှားသူတွေအလို့သမားအဖွဲ့အစည်းတွေကနေတစ်စင်အလို့သမားတွေကိုလိုက်လံနှိုးဆော်ပေးနေတယ်လို့လည်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့တာဝန်ခံမတ်တသက်ဦးကပြောပါတယ
်ပေါ်မှာရှိနေတဲ့ဆရာဆရာတွေအကုန်လုံးကိုအပါအသာယူသွားဖို့ပေါ့ဘဝပတ်မင်းယူသွားဒီအလို့သမားကတ်ယူသွားနောက်သောသောသာအုပ်ပါရှိသေးတယ်တတ်တမကုန်သေးဘူးဆိုလဲသာအုပ်ရှိထားတဲ့ဟာပါယူသွားပါတော့ဘာဖြစ်လို့လဲဆိုတော့အခုချိန်ကဘယ်လိုရဖြည့်ရှင်းချက်ပေးလို့လည်းမရဘူးညှိနှိုင်းလို့လည်းမရဘူးစစ်တပ်အစိုးရဖြစ်တယ်ဆိုတော့เนาะအဲ့ဒီအတွက်မိမိနဲ့ဆိုင်တဲ့ဆိုင်ရဆရန်းကြီးအကုန်လုံးကိုတပါတယ်သွားလီရမှာယူဆောင်သွားဖို့ပေါ့เนาะအဲ့အဲ့ဒါကြီးကျွန်မတို့ပြောချင်ပါတယ
်ထိုင်းနိုင်ငံကိုစီးပွားရေးချမ်းသာရေးစေကူတာမှုပညာသင်ယူဖို့အလဲအပတ်နဲ့အလုပ်လုပ်ကြိုင်ဖို့စားတဲ့အကြောင်းမျိုးမျိုးနဲ့ရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေနဲ့မြန်မာရွှေပြောင်းအလို့သမားတွေဒီပိုင်းနဲ့ခရီးသွားလာတဲ့အခါမှာအထူးသတိထားသွားလာကြဖို့နိုင်ငံကူးလက်မှတ် passport အလုပ်လုပ်ကိုင်ခွင့်တက်တေကလက်မှတ် ID လိုစာရွက်စာတမ်းအထောက်အထားအပြည့်အစုံယူဆောင်သွားကြဖို့နဲ့လုံခြုံရေးရက်တက်ဖွဲ့ဝင်တွေဘက်ကစစ်ဆေးတဲ့အခါမှာအသာတကြီးစစ်ဆေးခံယူဖို့လည်းတိုက်တွန်းထားပါတယ်